ကထင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မြကြီးနာဆွန်ဘရာဘွန်ပူတာဝူလမ်းအတွာလာဖြတ်တောက်ခံထားရတဲ့အတွက်ဒေသကုန်တွေအစားအစာနဲ့ကုန်ပစ္စည်းပြက်လက်မှုတွေကြုံနေရပါတယ်။ဒါကြောင့်အခြေခံစားကုန်ရဲ့စက်သုံးစီတွေတည်ယူနိုင်ဖို့မြကြီးနာပူတာဝူလမ်းကိုဒီကနေ့ကစပြီးတော့အတန့်အတန့်နဲ့ပြန်ဖွင့်ပေးမယ်လို့ပူတာဝူခရိုင်တီတုကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့ကျွန်မဆက်ပြီးတော့ပြောပြမှာပါ။
ကချင်ပြည်နယ်ပူတာဝမြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင်အဖွဲ့ KIA ဒေသကာကွယ်ရေး PDF တပ်ဖွဲ့တွေကြားနေတိုင်းနီးပါးတိုက်ပွဲတွေဖြစ်နေတဲ့အတွက်နေမြေလုံးကျုံရေးအရာဆိုပြီးနှစ်ဖက်စလုံးကလမ်းပတ်ဆက်သွယ်ရေးကိုအတိအကျဖျက်တောက်ထားပါတယ်။လမ်းပတ်ဆက်သွယ်ရေးပြတ်တောက်နေလို့စက်သုံးစီအပါဝင်အခြေခံစားတောက်ကုန်နဲ့ဈေးဝါးတွေလည်းအဆောက်အအုံဈေးတက်နေတာပါ။မြကြီးနာဆွန်ဘရာဘွန်နဲ့ပူတာအိုလန်းကိုယာယီပိတ်ထားရကနေမက်ရှလာနဲ့ရဲ့ဗုဒ္ဓဘုရားကစပြီး73စီနဲ့ကုန်တင်ရင်တွေကိုဖျက်ဆီးသွားလာခွင့်ပြုမယ်လို့ပူတာအိုခရိုင်ပြည်သူကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။အခုလိုလမ်းတွေပြန်ပွင့်သွားရင်ကုန်စီပြန်ပြီးစီးဆင်းနိုင်မယ်လို့ဒေတာကန်တွေကမျှော်လင့်နေပါတယ
်။ယူကိချင်းနေရတော့လောဆယ်လူကိုအကုန်လုံးပြောမလို့ပြက်လူနီနီပေါ်လှူရှားမှုပိုင်းဆိုင်ရာမှာတော့တော်တော်လေးကိုရက်တန့်တဲ့လောက်ကိုဖြစ်သွားတယ်။ဒီပူတော်မျိုးတွင်းထဲမှာတော့အယောင်ဝယ်ဒီ88%ပေါ့မရှိနိုင်မကင်နိုင်တဲ့ရှင်ရခုလိုဆိုလို့ဖွင့်ပြတဲ့ရှင်ရအသက်ရှူပေါက်ပြီးတော့ရတာပေါ့ပို့ပြီးတော့လည်းလည်းအသက်ရှူလည်းလည်းပြန်ချောင်းလာတော့ပေါ့အဲ့လိုပဲယူဆလိုက်ရ
မြကြီးနာဆွန်ဘရာဘွန်ပူတာဝလမ်းပိုင်းမှာတိုက်ပွဲတွေပြင်းထန်လို့ဖေဖော်ဝါရီလ22ရက်ကစပြီးဖြတ်တန်းခွင့်ယာယီပိတ်ထားခဲ့တာပါကုန်စီစီးဆင်းမှုပြတ်တောက်ခဲ့လို့ပူတာဝမျိုးတွင်းမှာ73စီပြတ်တောက်မှုတွေလည်းဖြစ်ခဲ့ပါတယ်ဈေးတွေကလည်းအဆမတန်တက်ခဲ့တာပါအသွားအလာလုံးလို့မရတဲ့အတွက်လူနာတွေကိုမြကြီးနာမျိုးကိုပို့ဆောင်ဆေးကုလို့တော့မရဘူးလို့ဒေတာကန်တူက BOE ကိုပြောပါတယ
်။အထက်ထဲကဘယ်လောက်ဖြစ်သွားလဲဆိုတော့တချို့ကြတော့လို့မှုပေါ့။ဒီကြီးနာပဲဆင်းမယ်ဟိုအရေးပေါ်လူနာတွေဆိုရင်တင်းတင်းလို့မရတဲ့ဟာ။ဥပမာဆိုပါစို့လိန်ပေါ်မှာကြအောက်ဆီဂျင်တွဲပြီးမှတယ်လို့မှမရ။မြေပြတ်မှာကြတော့အောက်ဆီဂျင်တွဲပြီးတယ်လို့ရတဲ့ပရာဟိတာလုပ်ငန်းလုပ်တဲ့လူတွေအခက်ခဲတွေ့တယ်။ခွဲစိတ်ကူတာဖို့လိုအပ်တဲ့ရောဂါအခြေအနေဆိုးဝါးတဲ့လူတွေဆိုတဲ့အခက်ခဲတဲ့အမျိုးစုံကြုံတယ်ပြီးရင်ခုနတွာလာမှုဟိုကုံတွဲတဲ့အပိုင်းခုမှကျွန်တော်ဘူတာဝကနေခေါင်းလာမှုကုံတွဲတဲ့အပိုင်းမှာလည်းအခက်ခဲမျိုးဖြစ်သွားတယ်ဘယ်လောက်ထိဖြစ်သွားလဲဆိုတော့စီတာရှားတဲ့ကြောင့်ခါတိုင်းကပန်းနန်းတင်ဖြီးကိုကားတစ်စီးကိုအလွန်ဆုံးဆို၄သိန်းခွဲဆိုရင်တွာလို့ရတယ်ဟိုကားငါးပြီးတွာတော့ပေါ့အခုက၁၀သိန်းကျော်လောက်ပေါက်တယ်ကားက
ပူတာဝမြို့မှာဖွင့်လှစ်ထားတဲ့စီဆိုင်တချို့မှာရောင်းချဖို့စီမရှိတော့လို့စိုက်ပိတ်ထားရတဲ့အထိဖြစ်နေပါတယ်။တာရင်နာရီကူညီဆောင်ရွက်ပေးနေတဲ့ပရဟိတရင်တချို့လည်းစီမရှိတော့လို့ပြတ်တောက်သွားမှာကိုလည်းဒေသခံတွေကစိုးရိမ်နေကြတာပါ။ကိုဗစ်ကရောဂါကာလမှာကျန်းမာရေးအတွက်မရှိမဖြစ်လိုအပ်တဲ့ဆေးပစ္စည်းတွေလည်းဝယ်နေရတဲ့အခြေအနေဖြစ်ခဲ့တယ်လို့ပူတာဝမြို့ရင်းမှာဖွင့်လှစ်ထားတဲ့စီဆိုင်ပိုင်ရှင်တအူးကပြောပါတယ
်။တချို့ဆေးတွေဆိုတော်တော်လေးပြတ်သွားရင်ကြပြီတပတ်လောက်ရှိတော့ပေါ့နော်ဟိုလမ်းမဖွင့်သေးဘူးဆိုတော့မာရီလည်းမရောက်တော့ဘူးအဲ့လိုမျိုးကိုမဖွင့်မယ်ဆိုတော့အခုပြန်မှထားတယ်အဲ့လိုအနေထားမှာပဲမဖွင့်တော့စေကတော့ပြက်လက်နေအောင်မှာပဲအဲ့လိုဖြစ်သွားမှာ
အခုလိုအခြေအနေကြုံနေရချင်းပူတာအိုမြင့်ကြီးနာလမ်းကနေကုန်ပစ္စည်းနဲ့73စီတွေကိုတည်ယူပို့ဆောင်နိုင်မယ်ဆိုတဲ့အပေါ်ဒေသခံတွေအတော်လေးမျှော်လင့်နေကြပါတယ်မြင့်ကြီးနာဆွန်ဘရာဘွန်ပူတာအိုလမ်းပိုင်းကိုမနေ့6နိုင်ကနေညနေ9နိုင်အတွင်း73စီနဲ့ကုန်တင်ရင်တွေကိုဖြတ်တန်းတည်ဆောင်ခွင့်ပြုမယ်လို့ပူတာဝခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဒါပေမဲ့တွားလာခွင့်ပြုမယ်ထဲမှာခီးတည်တင်ရင်တွေမပါသေးသလိုစစ်ကောင်စီနဲ့ပတ်သက်တဲ့ထုတ်ကုန်ပစ္စည်းတွေနဲ့စစ်သားတွေစစ်လက်နက်ရုပ်ထာတွေကိုလည်းတွားလာခွင့်မပြုဘူးလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။